ကြမ်းမတိုင်ခင်ကာလတွေကရန်နာထားတဲ့နေပြည်တော်ကလွှတ်တော်တွေကိုတော့လာမယ့်မေလ18ရက်ကြာသပတေးနေ့မှာပြန်လည်စတင်တော့မှာဖြစ်ပါတယ်။2015ရွေးကောက်ပွဲအပြီး NLD ပါတီကလွှတ်တော်3ရက်စလုံးမှာအမတ်ဦးရေ80ရာခိုင်နှုန်းကျော်နဲ့အများစုရှိခဲ့ပြီးအခုဆိုရင်လွှတ်တော်သက်တမ်းဟာလည်းတစ်နှစ်ကျော်ခဲ့ပြီဖြစ်ပါတယ်။ဒီလွှတ်တော်သက်တမ်းတစ်နှစ်အတွင်းမှာဒီမိုကရေစီနဲ့မကိုက်ညီတဲ့ဥပဒေတွေကိုဖျက်သိမ်းနိုင်ခဲ့တယ်လို့ပြည်သူလူထုအတွက်အကျိုးရှိမယ့်ဥပဒေတွေကိုပြဋ္ဌာန်းနိုင်ခဲ့တယ်လို့လွှတ်တော်သက်တမ်းတစ်နှစ်ပြည့်မှာလွှတ်တော်အကြီးအကဲတွေကပြောခဲ့ပါတယ်။ဒါပေမဲ့ပြည်သူအတန်လွှတ်တော်အတန်ဆိုပေမဲ့နေပြည်တော်ကလွှတ်တော်တွေဟာပြည်သူလူထုရဲ့ဆန္ဒပြည်သူလူထုရဲ့အတန်ကိုကိုစားပြုဆွေးနွေးတာတွေမှာလစ်ဟာနေတာမျိုးတွေတွေ့ရပြီးတော့အစိုးရကိုအပြန်အလှန်ထိန်းချုပ်ရမှာလဲအားနေတာတွေတွေ့ရတယ်လို့ရန်ကုန်တိုင်းဒေသကြီးရဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါ်ညိုညိုအသင်းကတုံ့တက်ပါတယ
်နေပြည်တော်ကလွှတ်တော်တွေကတော့လေနေပြည်တော်လွှတ်တော်ဥက္ကဋ္ဌကြီးကလည်းဟိုအတိအင်းပြောခဲ့တာရှိတယ်လေအစိုးရကိုအနောက်ဆက်ဖြစ်နေတဲ့ကိစ္စတွေပေါ့နော်မမင်းနဲ့ပေါ့နော်ဆိုတဲ့ဟာမျိုးပြောခဲ့တာလေကျေတော့တည်ရတယ်အကြောင်းမလို့ချုပ်ပြောမယ်ဆိုရင်တော့ဒါနေပြည်တော်လွှတ်တော်တွေဟာဒါအာဏာရပါတီရဲ့ကိုယ်စားလှယ်ဒီဒါအများစုဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်အာဏာရအစိုးရကိုဒါချိန်ချုပ်တဲ့ပုံမှာပေါ့နော် check and balance လုပ်တဲ့ပုံမှာရန်ကိုအားနည်းနေတာတွေ့ရတယ်ပေါ့နော်
လွှတ်တော်အနေနဲ့ဘာကြောင့်အစိုးရအပေါ်မှာအပြန်အလှန်ထိန်းချုပ်တာတွေလုပ်ဖို့အားနည်းတယ်လို့မြင်ကြတာပါလဲဒီဘုံမျိုးနယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးရထွန်းရဲ့တုံ့သက်ချက်ကတော့
ဒီလွှတ်တော်ကနေပြီးတော့ထိထိရောက်ရောက်ဒီအစိုးရကိုထိန်းချုပ်တာမဟုတ်ဘူးလို့ဟိုကျွန်တော်ခံစားရတယ်အစိုးရကိုသူတို့မေးသင့်မေးတိုက်တဲ့ဥစ္စာတွေမမေးဘူးပေါ့နော်။ဘာကြောင့်လဲလို့နည်းနည်းတုံ့သက်ကြိုက်တဲ့အခါမှာဒေါန်ဆန်းစုကြည်ကတမရမဟုတ်ပေမဲ့သူကအခုလောလောဆယ်မှာတော့အစိုးရအဖွဲ့ခေါင်းဆောင်တို့ဖြစ်နေတာပေါ့လေအဲ့တော့တော်တော်များများကိစ္စတွေကလည်းသူကလုပ်တဲ့ကိစ္စတွေဖြစ်နေတော့လွှတ်တော်ကိုယ်စားလှယ်တွေကိုလည်းအစိုးရကိုဒီအကြက်တဲဖြစ်စေမဲ့ကိစ္စတွေမမေးဖို့အစိုးရတွေမတင်ဖို့ဆိုတာကိုတရားဝင်သူတို့ပြောထားတဲ့အခါကျတော့အဲ့ဒါကြောင့်သူတို့မလုပ်ရဲကြဘူးလို့ကျွန်တော်အဲ့လိုသုံးသပ်ပါတယ
်။ဒါပြင်လည်းဥပဒေပြုပြဋ္ဌာန်းရေးတွေမှာလည်းလွှတ်တော်ကအားနည်းနေတာတွေ့ရတယ်လို့ Trigger Women Support Groups ရဲ့ Director မခင်လေးကလည်းထောက်ပြပါတယ်။
ပြောင်းစုလွှတ်တော်အဆင့်ကိုပြောရင်တော့တစ်နှစ်တာကာလလည်းကျော်လာပြီပေါ့နော်အဲ့ခါမှာပြန်ဆုံးသက်ရှိတဲ့အခါမှာတော့သူတို့လည်းဟိုလုံနိုင်တဲ့လောက်တော့လုပ်တယ်လို့လည်းပြောလို့ရတယ်ဒါပေမဲ့ကျမတို့ဟိုမျှော်လင့်တဲ့လောက်တော့ဖြစ်မလာဘူးအားရမှုကတော့နည်းနည်းသိမရှိဘူးလို့တော့ကျမတို့ပြောလို့ရတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့တကယ်ရေးကြည့်တဲ့ဥပဒေတွေဒါတွေကိုဟိုအခြေအနေပေါ့နော်အခြေအချင်းဆွေးနွေးရမျိုးကသိမရှိပဲနဲ့အခြားတော့ပေါ့နော်ဥမာတစိကောင်ဥပဒေခေါ်မလားအခြားအဲ့လိုဥပဒေတွေနဲ့ဒါပေါ့နော်ဟိုလောက်တာတွေ့ရပြီးတော့တကယ်ဒီလူလူအတွက်အကာအကွယ်ပေးမဲ့ချုပ်ငုံပြီးအကာအကွယ်ပေးမဲ့ဥပဒေတွေကြတော့ဥချိန်ကြီးကိုပြတ်ခမ်းနိုင်တာမတွေ့ရသေးဘူးဥမာဆိုတော့မျိုးစုကြီးတွေအတွက်ဆိုမျိုးစုကြီးများရောအစံဖက်မှုမှာအကာအကွယ်ရေးဥပဒေဆိုလို့ရှိရင်လည်းကျမတို့တော်တော်မှာတင်ဖို့အတွက်အစဉ်လင်းဖြစ်နေရယ်ဒီနေ့ကောင်ဆွေးနွေးလိုက်မယ်ဆိုပြီးတော့ပဲကျမတို့ကမျှော်လင့်နေရတာပါ
ပြည်ခဲ့တဲ့ရက်သက်ပတ်အတွင်းရန်ကုန်တိုင်းဒေသကြီးလွှတ်တော်မှ YBS ဘတ်စကားလိုင်းစီမံကိန်းနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်တွေရဲ့ဆွေးနွေးချက်အပေါ်လူထုကအားရကျေနပ်ခဲ့တာတွေရှိပါတယ်။တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေဟာရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့စီမံကိန်းအစီအစဉ်နဲ့လှုပ်ဆောင်ချက်တချို့အားနည်းတာတွေအပေါ်ကိုလည်းထောက်ပြခဲ့ကြပါတယ်။ဒါပေမဲ့နေပြည်တော်ကလွှတ်တော်တွေမှဒီလိုပြည်သူလူထုရဲ့ဘဝကိုထင်ဟပ်မဲ့တိုက်တွန်းဆွေးနွေးချက်တွေမရှိတဲ့အခါအခုဆိုရင်လူထုအများစုဟာလွှတ်တော်နိုင်ငံရေးကိုစိတ်ဝင်စားမှုလျော့ပါလာတာတွေ့ရတယ်လို့လည်းဒေါ်ညိုညိုသင်းကပြောပါတယ်
။ဆိုရပေါ်မှာထိ ंछ ုံနိုင်မှုအားနည်းတဲ့အတွက်ကြောင့်မလို့ဒါအကျိုးဆက်အနေနဲ့ကတော့ဒီပြည်သူလူထုကလွှတ်တော်နိုင်ငံရေးမှာဒါစိတ်ပါဝင်စားမှုနည်းလာတာတွေ့ရတယ်။အမှန်မှန်တော့လေလွှတ်တော်ကြီးငြိမ်နေတာကလေနေရာအများစုရထားတဲ့ NLD ပါတီတစ်ခုလေးတာဝန်တော့မဟုတ်ဘူးပေါ့နော်။အာတခြားသောလူနေရအနေငယ်ရထားတဲ့တိုင်းရင်းသားပါတီတချို့ရှိတယ်လေအဲ့တော့အဲ့တိုင်းရင်းသားပါတီတချို့ကလည်းပဲအများကြီးတာဝန်ရှိတယ်ပေါ့နော်အပြည်သူလူထုရဲ့အကျိုးစီးပွားကိုတကယ်ကိုရှေ့ရှုမယ်ဆိုလို့ရှိရင်ဒီထက်ပိုပြီးတော့ဒါလွှတ်တော်ဟာအပြည်သူကိုစားပြုအစိုးရမျိုးကိုအနေနဲ့ပိုပြီးတော့ပြင်ပနေသင့်နေတာပေါ့နော်အခုကတော့အဲ့လိုမဟုတ်ဘူးပေါ့နော်တော်တော်လေးကိုလွှတ်တော်ရဲ့အစံနှိမ့်သိမ့်နေတဲ့အပေါ်မှာဒါလူထုဘက်ကလည်းအများကြီးအမရရဖြစ်ပြီးတော့နိုင်ငံရေးပေါ်မှာပေါ့နော်ဒီကိစ္စစိတ်ကုံလာတာပြေးရတယ်ပေါ့န
ော်အထူးသဖြင့်တော့မကြခင်ရပိုင်းပြန်စားမယ်လွှတ်တော်တွေရဲ့မှာလူထုလက်မခံတဲ့66ကားကြီးလို့ပုံမှန်မျိုးကိုအမြန်ဖျက်သိမ်းဖို့အတွက်ဦးစားပေးလှုပ်ဆောင်ဖို့ကိုလည်းမျှော်လင့်တယ်လို့မခင်လေးကပြောပါတယ
်အရင်ဆိုးရတွေလုတ်ခဲ့တဲ့ဟာဒီကြောင့်ပြည်သူတွေကအခုခေါင်းဆောင်ဖြစ်နေတဲ့သူတွေလည်းလိမ့်နေအောင်ခံခဲ့ရတယ်လှုပ်လို့မရအော်လို့မရတဲ့ခေတ်မှာနေခဲ့ရတဲ့လူတွေခေါင်းဆောင်ဖြစ်နေတဲ့အချိန်မှာတော့ လွတ်လပ်စွာ freedom expression ဆိုတာကိုလည်းကျမတို့ကဟိုခေါင်းထဲမှာမေးလို့မရဘူးဒါပေမဲ့ဟိုလွတ်လပ်စွာဆွဲခွင့်မရှိဘူးဆိုတာကိုလည်းလူတိုင်းသိနိုင်ဖို့ဆိုရင်တော့အခြားဥပဒေတွေနဲ့ကင်တွယ်မယ်အဲကျမဟိုနာမည်တက်ပြီးပြောရရင်တော့ Anti-Dawn San Suu Kyi ဆိုလို့ရှိရင်သူ့ကိုကဲရဲခဲ့တာတွေပုတ်ခတ်ခဲ့တာတွေဝေဖန်ခဲ့တာတွေသူ့ကိုပုတ်ကိုရေးရပဲစော်ကားခဲ့တာတွေမှန်တယ်များသူတခါမှဘတော့မှလက်တုံမပြတ်ပါဘူးလက်တုံပြန်လို့ရှိရင်ဒါလက်ခံရကြတယ်ဆိုပြီးသူကိုယ်တိုင်ကယူဆထားတဲ့သဘောတရားကိုအခုချိန်ထိလည်းဆက်ပြီးတော့ကင်ဆယ်ထားမယ်ဆိုရင်တော့ပိုကောင်းမယ်ထင်တယ်။ဒါတော့ဘာလို့လဲဆိုတော့နိုင်ငံရေးရခေါင်းဆောင်မှုဖြစ်လာပြီးဆိုရင်တော့လူတွေကဝေဖန်တာတွေရှိမယ်ဟိုအသေးဖြတ်တာတွေလည်းရှိနိုင်ပါတယ်။ဒါပေမဲ့အဲ့လိုရှိနေတိုင်းကကျမတို့ကဒီဥပဒေကြီးနဲ့ပဲအရေးယူမယ်ဆိုရင်တော့ဒီလိုဥပဒေတွေကြောင့်ပဲအများကြီးခံရရတဲ့အားတွေရှိခဲ့ပြီးတော့မှကိုကဘာသာကိုထပ်တူကူးထမယ်ဆိုလို့ရှိရင်တော့တကယ်အပြောင်းလဲကိုတွားမှာဟုတ်ပါမလားဆိုတဲ့ဟာကိုတော့ကျမတို့ပြန်စဉ်းစားရမလို့ဖြစ်နေပါတယ်
။မွန်ပြည်နယ်မော်လမြိုင်မြို့နယ်ဒီချောင်းစုမြို့ကိုဆက်သွဲထားတဲ့တရားအမည်ကိစ္စနဲ့ပတ်သက်ပြီးတော့လွှတ်တော်ဟာလူထုရဲ့ဆန္ဒကိုလစ်လျူရှုခဲ့တယ်ဆိုတဲ့အမြင်တွေလည်းဖြစ်ခဲ့ပါတယ်။တကယ်တော့လွှတ်တော်တွေဟာပြည်သူတွေရဲ့အတန်ကိုအစင်မပြတ်ကြားနိုင်အောင်ဆောင်ရွက်ဖို့လိုအပ်ပြီးဒါမှလည်းပြည်သူအတန်လွှတ်တော်အတန်ပြည်သူဆန္ဒလွှတ်တော်ဆန္ဒပြည်သူရဲ့မျှော်လင့်ချက်လွှတ်တော်ကပေါ်ဆောင်ရွက်ဆွဲဆောင်မှုတွေနဲ့ကိုက်ညီမှာဖြစ်တယ်လို့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရထွန်းကလည်းပြောပါတယ်။
အခုလွတ်တော်မှာကျတော့ပြည်သူလူထုကပို့ပြီးတော့ဒီတဲ့မျောလင်းတယ်အဲ့ဒီမျောလင်းတဲ့ဟာတွေကိုအခုလိုချုပ်ကန်ထားလိုက်တဲ့အခါကျတော့အစိုးရကအမားတွေအများကြီးဆက်ဖြစ်လာနိုင်တာပေါ့နော်ဥပမာအခုနောက်ဆုံးဆိုလို့ရှိရင်ဗကြံရုံပရဲ့ကြီးညာတဲ့ကိစ္စမျိုးပေါ့နော်ညွန်ကြားချက်ကအခုတမျိုးခုတမျိုးဟိုနောက်ရေးတဲ့ညွန်ကြားစာလာလဲဆင်းဆင်းလင်းလင်းမရှိအဲ့ဒါမျိုးတွေဆိုလို့ရှိရင်ဘာတွေဖြစ်နေသလဲနော်ဖြစ်တဲ့လားဆိုတဲ့ဟာမျိုးပေါ့ဒါမျိုးတွေမေးဖို့လိုမယ်နောက်တခြားပြဿနာတော်တော်များများရှိပါတယ်မေးသင်မေးတိုက်တဲ့ဟာတွေအဲ့ဒါမျိုးတွေဆိုရင်ဒီရှင်အမှန်အမှန်ကန်ကန်ကျွန်တော်တို့ထောက်ပြဝေဖန်ဖို့အတွက်ကိုအားပေးရမယ်နော်တိုက်ခိုက်တာမဟုတ်ဘဲနဲ့ဟိုဒီကျွန်တော်တို့ဟိုအပြစ်ပြောပြီးတော့ရတယ်မရှိအောင်ဝေဖန်တာနဲ့ကျွန်တော်တို့ထိန်းချောင်းတာနဲ့တော့မတူဘူးပေါ့လေအဲ့ထိန်းချောင်းတဲ့အခါကျတော့ဖြစ်တဲ့ဖြစ်တိုက်တဲ့ဥစ္စာအကျိုးကြောင်းပြပြီးတဲ့အခါကျတော့ဘယ်လိုလုပ်ရင်ကောင်းမယ်ဆိုရင်အကြံပေးချက်တွေပါပေါ့နော်အဲ့လိုမျိုးဟိုဖြစ်မယ်ဆိုရင်တော့ပို့ပြီးတော့ကောင်းပါတယ်အဲ့တော့ဒီတော်တွင်ပြင်ပြီးတော့ဒီမိုကရေစီအင်စတီကျူရှင်းတွေကိုပြည်ပသားသားတည်ဆောက်နိုင်မယ်ဆိုရင်တော့ကောင်းသွားမှာပါ
နောက်ဆုံးအနေနဲ့တော့ပြည်သူလူထုကရွေးချယ်တင်မြှောက်လိုက်တဲ့လွှတ်တော်ကြီးရဲ့မှာ NLD ပါတီကလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဒီချက်ပို့ပြီးတော့ပြည်သူလူထုကိုမျက်နှာမူတဲ့ဆွေးနွေးချက်တွေဥပဒေအတည်ပြုပြဋ္ဌာန်းတာတွေရှိလာလိမ့်မယ်လို့လည်းမျှော်လင့်နေကြကြောင်းပြောဆိုနေကြပါတယ်ရှင်